တမိုးနဲ့ကျမရေးဆောင်ရှားမှုစီစဉ်တဲ့ပတ်သက်လို့အခြေတင်ဖြစ်နေချိန်မှာပဲကျမရေးနဲ့လူသားအရင်းအမြင့်ဝန်ကြီးဌာနဝန်ကြီးအဖြစ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကရွေးချယ်ထားတဲ့ပုဂ္ဂိုလ်ကိုအတည်ပြုခန့်အပ်ဖို့လွှတ်တော်ရှေ့မှောင်အင်္ဂါနေ့ကဒုတိယကြိမ်ကြားနာပွဲမှာပြင်ထန်တဲ့မေးခွန်းတွေနဲ့ရင်ဆိုင်နေရပါတယ်။သမ္မတထရန့်အဆိုအရကတော့တမိုးနဲ့ကျမရေးဆောင်ရှားမှုအစီအစဉ်ကိုအစားထိုးဖို့လိုလားနေပေမဲ့ကျမရေးဝန်ကြီးရထားခံရတဲ့ Tom Price ကတော့အစားထိုးမဲ့အစီအစဉ်နဲ့ပတ်သက်လို့အနည်းချင်းတော့အသေးစိတ်ပြောဆိုခဲ့တာဖြစ်ပါတယ်။တမိုးနဲ့ကျမရေးဆောင်ရှားမှုဥပဒေအရကျမရေးအာမခံရရှိနေကြတဲ့ American သံမောင်းများစွာဒုက္ခရောက်အောင်လုပ်ဖို့အစီအစဉ်မရှိတဲ့အကြောင်းအထက်လွှတ်တော်ဗန္ဓယေကော်မတီရှေ့မှောက်မေးမြန်းမှုတွေအတွင်းဖြစ်ကြခဲ့တာဖြစ်ပါတယ်။ကျန်းမာရေးဆောင်ရှားမှုကုမ္ပဏီတွေမှာသူ့ရဲ့ယင်းနှိမ့်မြုံနယ်မှုတွေနဲ့လွှတ်တော်အမတ်တအုပ်ဖြစ်သူ့ရဲ့လုပ်ရက်တွေကကုမ္ပဏီရဲ့လုပ်ငန်းတွေအပေါ်တက်ရောက်မှုတစုံတရာရှိမရှိဆိုတဲ့ပြင်ထန်တဲ့မေးခွန်းတွေနဲ့လည်းရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။အမေရိကန်နိုင်ငံဆိုင်ရာကုလသမဂ္ဂတန်မတ်ကြီးဖြစ်သမ္မတထရန့်ကအဆိုပြုထားတဲ့နစ်ကီဟာလေးကတော့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့တခဲနဲ့အတည်ပြုချက်ရရှိခဲ့တဲ့အတွက်အထက်လွှတ်တော်တရက်လုံးရဲ့အတည်ပြုချက်ရဖို့ပို့ပြီးတော့နှိစက်သွားပြီးဖြစ်ပါတယ်။အထက်လွှတ်တော်အမတ် Jeff Session ကိုရှင်းနေကြုပ်ဖြစ်အမည်စင်းတင်သွင်းမှုကိုအထက်လွှတ်တော်တရားရေးကော်မတီကထိတ်တန့်ဒီမိုကရက်ကိုယ်စားလှယ်တအုပ်ကသတင်းတပတ်ကြားဆိုင်ငံ့ဖို့စီစဉ်ခဲ့ပါတယ်။ကော်မတီအနေနဲ့အသေးစိတ်လေ့လာဆန်းစစ်နိုင်အောင်အချိန်ယူဖို့လိုအပ်တဲ့အကြောင်းဒီမိုကရက်အထက်လွှတ်တော်အမတ် Dianne Feinstein ရဲ့ပြောခွင့်ရကပြောဆိုခဲ့ပါတယ်။